ဓာတ်ဆီနဲ့တခြားစွမ်းအင်ထုတ်ကုန်ရေးဈေးနှုန်းကြီးမြင့်လာမှုကိုပူးပေါင်းဖြေရှင်းဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့တခြားနိုင်ငံ၅ခုတို့ကမဟာဗျူဟာမြောက်အရန်ရေနံကိုဓာတ်ဆီနဲ့တခြားစွမ်းအင်လောင်စာထုတ်ကုန်ရေးတန့်စင်ထုတ်လုပ်ဖို့စီစဉ်နေကြောင်းအင်ကာနီမှာပြောဆိုလိုက်ပါတယ်မက္ကဆီကိုပင်လယ်ကွေ့တခြားမြောက်လိုင်းတွေမှာလက်ရှိရေနံစီ621တန်တူလောင်ထားတဲ့အမေရိကန်ရဲ့မဟာဗျူဟာမြောက်အရန်ရေနံတဲကရေနံစီတန်90ကိုလာမယ့်2022ခုနှစ်ဧပြီလအထိရေနံချက်သူတွေကိုရောင်းချမယ်အကြောင်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ဆက်သုံးစီဈေးကြီးမှုကဒီကမ္ဘာလုံးအတွက်အခက်အခဲဖြစ်ရတယ်လို့သမ္မတဂျိုးဘိုက်တန်ကအင်ကာနီမှာပြောပါတယ
် This is a problemNot just here in the United States, but around the world. The price of gasoline has reached...
ဆက်သုံးစီဈေးကြီးမှုကအမေရိကန်အတွက်တင်မဟုတ်ပဲကမ္ဘာတစ်လောက်အတွက်ပြဿနာတစ်ခုဖြစ်ပါတယ်။ဥရောပမှာအာရှမှာဓာတ်ဆီဈေးနှုန်းတွေစံချိန်တင်ရောက်ရှိနေပါတယ်လို့အမေရိကန်သမ္မတပြောဆိုသွားတာဖြစ်ပါတယ်။အမေရိကန်မှာဓာတ်ဆီတစ်ဂါလန်ပြန်မြဈေးနှုန်းက $3ခွဲလောက်ရှိပြီးဒါဆိုရင် 2014 ခုနှစ်နောက်ပိုင်းအမြင့်ဆုံးဈေးနှုန်းဖြစ်ပါတယ်။အခုအမေရိကန်ရဲ့အရန်ရေနံကိုလာမယ့်လပိုင်းတွေအတွင်းဖြန့်ဝေမှုကအခုပေးနေရတဲ့ဈေးနဲ့အများကြီးတော့ရော့မသွားနိုင်ပါဘူး။တခြား၅နိုင်ငံဖြစ်တဲ့တရုတ်၊ဂျပန်၊တောင်ကိုရီးယား၊အိန္ဒိယနဲ့ဗြိတိန်နိုင်ငံတို့ဘက်ကသူတို့ရဲ့အရန်ရေနံထဲကနေဘလောက်ဖြန့်ဝေမယ်ဆိုတာမသိရတာကြောင့်73စီဈေးနှုန်းဘလောက်များလျှော့ချနိုင်မလဲဆိုတာကိုတော့ချက်ချင်းတွက်ချက်ဖို့တော့မဖြစ်နိုင်သေးပါဘူးရှင်။